ခုဆိုရင်အရင်စစ်ဆိုးရကဖန်တီးပေးခဲ့တဲ့ပထမကျင်လွှတ်တော်တွေတက်တန်းကုန်ဆုံးသွားခဲ့ပါပြီ။ဇန်နဝါရီ28နဲ့29ရက်နေ့မှာတော့ပြည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်တွေမှာနှုတ်ဆက်ပွဲတွေကျင်းပကြပါတယ်။အားလုံးလူလိုသောအမတ်တွေကသူတို့လွှတ်တော်ကိုသူတို့ချီးမွမ်းကန်းနေဖွင့်ပြီးလွှတ်တော်မှတ်တမ်းတွေဝင်အောင်ပြောဆိုကြပါတယ်။အဓိကပြောကြဆိုကြတာတွေကနှစ်ပေါင်း20ကျော်တွေအတွင်းလွှတ်တော်တွေပြန်ပေါ်ပေါက်လာပြီးသူတို့တွေကအသက်သွင်းခဲ့တဲ့ဆိုတာမျိုးလွှတ်တော်တွေမှာပါတီဆွဲလူမျိုးဆွဲမထားပဲတိုင်းပြည်ကောင်းရကောင်းကျိုးလုပ်ခဲ့ကြတယ်ဆိုတာမျိုးပြည်သူအသံလွှတ်တော်အသံဆိုပြီးပြည်သူတွေအကျိုးအတွက်လုံခြုံဆောင်ရွက်ခဲ့ကြတယ်ဆိုတာမျိုးဘလောက်ပင်ပန်းဆင်းရဲခြင်းကြီးစွာနဲ့ဒုက္ခခံပြီးလုံခဲ့ကန်ခဲ့ကြတယ်ဆိုတာမျိုးတွေပါကုံဆုံးသွားပြီးဖြစ်တဲ့ပြည်တော်စုအစဉ်လွှတ်တော်တွေဟာဘလို့လွှတ်တော်တွေဖြစ်ခဲ့တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်သူရဦးရွှေမန်းနဲ့ဥက္ကယောင်မြင့်စစ်ဘိုလ်ချုပ်နှစ်ယောက်ကိုတာဝန်ပေးခဲ့တဲ့ပြည်ထောင်စုအစဉ်လွှတ်တော်တွေကိုပြန်ကြည့်ရင်တကယ်လွှတ်တော်တွေအလားပြင်းအသက်ဝင်အောင်လုပ်ခဲ့တာကိုတော့ကြီးကျယ်ရမှာဖြစ်ပါတယ်။အကြောင်းကတော့တိုင်းငယ်ပြည်နယ်14ခုက14ခုသောလွှတ်တော်တွေအားလုံးတစ်ခုမှတီထောင်စုအစ်စ်လွှတ်တော်လိုအသက်မဝင်ခဲ့လို့ဖြစ်ပါတယ်။လွှတ်တော်တက်တန်းကာလအတွင်းခစ်စနစ်နဲ့လျော်ညီခြင်းမရှိတဲ့ဥပဒေတွေကိုဖျက်သိမ်းတာပြင်ဆင်တာအသက်လိုအပ်တဲ့ဥပဒေတွေကိုရေးဆွဲပြဋ္ဌာန်းတာတွေကိုတော့လုပ်ခဲ့ကြပါတယ်။ဒါပေမဲ့ဒီပြဋ္ဌာန်းလိုက်တဲ့ဥပဒေတွေဟာတကယ်ပြည်သူလူထုအကျိုးအတွက်ဖြစ်ရလားအာဏာရှင်တွေရဲ့ဖိနှိပ်မှုတွေကိုဖယ်ရှားပေးထားတဲ့ဥပဒေတွေဖြစ်ရလားဆိုတာကတော့ဆွေးနွေးစရာအများကြီးရှိနေပါတယ်။နမူနာအားဖြင့်ရက်ကြီးအုပ်ချုပ်ရေးမှုရွေးချယ်တင်မြှောက်ခြင်းဆိုင်ရာဥပဒေဆိုရင်ဒီမိုကရေစီလည်းမကျရှုပ်လဲရှုပ်ထွေးအခြေအနေမျိုးဖြစ်အောင်ပြဋ္ဌာန်းထားတာတွေ့ရမှာဖြစ်ပါတယ်။အဲ့ဒီလိုရှုပ်ထွေးတဲ့ဥပဒေကြောင့်ပဲအရင်အာဏာရှင်ခေတ်ကအတိုင်းပြည်သူလူထုကိုစန့်ကျင်သူတွေ၊ကိုကြိုးသမားတွေ၊အောက်ခြေရက်ကြီးအုပ်ချုပ်ရေးမှုနေရာတွေကိုဆက်ပြီးရယူထားနိုင်သေးတာတွေ့ရပါတယ်။နောက်တစ်ခုကငင်းကျန်းစွာဆူယုံစီတန်းဆန္ဒပြခွင့်ဆိုင်ရာဥပဒေဖြစ်ပါတယ်။လွှတ်တော်ကပြဋ္ဌာန်းလိုက်တဲ့အဲ့ဒီဥပဒေကိုအကြောင်းပြုပြီးတော့ပဲကျောင်းသားနဲ့လူပေါင်းများစွာဖမ်းဆီးတရားရုံးတင်ပို့ခံရအကျဉ်းချခံနေရတာဖြစ်ပါတယ်။နောက်တစ်ခုကတော့မျိုးစောက်ဥပဒေတွေပါ။နိုင်ငံနဲ့တိုင်းရင်းသားပြည်သူတွေအတွက်အကျိုးရှိစေမယ့်ဥပဒေတွေလို့သတ်မှတ်ဖို့အလွန်ခက်ခဲပါတယ်။ဒါတွေကနမူနာသဘောလောက်ပါ။လက်ရှိလွှတ်တော်ဟာအဲ့ဒီလိုဥပဒေအများကြီးပြဋ္ဌာန်းခဲ့ပါတယ
်။နောက်တစ်ချက်လွှတ်တော်ဟာသမရနဲ့အစိုးရအဖွဲ့ကိုထိန်းကျောင်းတယ်ထိန်းညှိတယ်ဆိုတဲ့ကိစ္စပါ။တကယ်တကယ်ကျတော့အဲ့ဒီကိစ္စတွေထဲမှာအကျိုးစီးပွားဆိုင်ရာကိစ္စတွေ၊ဂိုင်းကနာတိုက်ပွဲပြဿနာတွေအများကြီးပါဝင်နေတာတွေ့နိုင်ပါတယ်။စစ်ဆိုရခေလွန်ကိုပြန်ကြည့်ရင်လွှတ်တော်တွေကိုအမတ်ဖြစ်ပြီးရောက်သွားသူတွေထဲမှာအရင်အခွင့်အူရခဲ့တဲ့ဝန်ကြီးဟောင်းနေတဲ့ခရိုနီတွေပါသွားကြပါတယ်လွှတ်တော်ကိုသူတို့ကြီးစိုးလွှမ်းမိုးထားပါတယ်တစ်ဖက်မှာဆွေရအာဏာရလာတဲ့သမရဦးသိန်းစင်ဘက်မှာလည်းသူတို့အုပ်စုနဲ့သူတို့ရှိကြပါတယ်သမရဦးသိန်းစင်ဘက်မှာတကိုးကြီးလာတဲ့ဝန်ကြီးဦးစိုးသိန်းရဲ့အုပ်စုဟာလွှတ်တော်ရဲ့ရောက်သွားတဲ့ဝန်ကြီးဟောင်းနေတဲ့ခရိုနီအုပ်စုတွေကိုအရင်ခေတ်တုန်းကလိုအခွင့်အူတွေမပေးတော့ပါဘူးပုံစံအစ်စ်လူအစ်စ်တွေနဲ့လုပ်ပါတယ်ဒီလိုနီးနဲ့အခွင့်အူမရတော့တဲ့လွှတ်တော်ဘက်ကခရိုနီအတိုင်းဝဲအုပ်စုအစိုးရဘက်ကိုအမျက်တော်ရှာပါတယ်နောက်ပိုင်းအစိုးရဘက်ကလုပ်ရက်တွေအထူးသဖြင့်စီးပွားရေးဆိုင်ရာလုပ်ရက်တွေကိုစစ်စစ်ဆက်ကြည့်ရှုဝေဖန်ပါတော့တယ်။ဒါဟာအစိုးရနဲ့လွှတ်တော်ပုံမှန် check and balance လုပ်တာမျိုးမဟုတ်ပါဘူး။ဥပမာအဖြစ်မိုဘိုင်းဖုန်းဆက်သွယ်ရေးလုပ်ငန်းမှာနိုင်ငံရေး operator တွေကိုလုတ်ကန်ခွင့်ပြုတဲ့ကိစ္စ၊နိုင်ငံခြားဘဏ်တွေကိုဝေရောက်ရင်းနှီးမြှုပ်နှံခွင့်ပေးတဲ့ကိစ္စတွေမှာဆိုရင်လွှတ်တော်ဘက်ကအသေးအံကန့်ကွက်တာမျိုးလုပ်ခဲ့တာဖြစ်ပါလေ
။လွှတ်တော်ဘက်ကမအောင်မမြင်ဇက်မျောဖြစ်အောင်လုပ်လိုက်တဲ့ပြဿနာကြီးတစ်ခုလည်းရှိပါသေးတယ်။အဲ့ဒါကတော့တိမ့်ဆဲထားတဲ့မြေယာရီပြည်သူတွေလက်ထဲပြန်ရောက်ရေးကိစ္စပါတကယ်တော့အရေးစစ်အစိုးရလက်ထက်ကလယ်သိမ်းရာသိမ်းပြဿနာဟာအတော့ကိုနှက်ဆိုင်ကျပြန်ပါတယ်တိမ့်သူတွေကလည်းမျိုးစုံပါတယ်တက်မတော့ဌာနဆိုင်ရာစစ်ဘုံနဲ့ခရိုနီတထေးစုံနေအောင်ပါပါတယ်လယ်သိမ်းရာသိမ်းလုတ်ခဲ့သူတွေအများကြီးကလည်းလွတ်တော်တဲ့အမတ်ဖြစ်နေတာတွေလည်းရှိနေပါတယ်နောက်ဆုံးအဲ့ဒီလယ်ယာမြေတိမ့်ဆဲခံရမှုကိစ္စတွေကိုင်တွယ်ဖြည့်ရှင်းပေးတဲ့လွှတ်တော်ဘက်ကလည်းပြဿနာကိုရှင်းလင်းတဲ့အထိမကင်တွယ်ပဲဇံမျောအဖြစ်လုတ်ကင်ခဲ့တာတွေ့နိုင်ပါတယ်။လွှတ်တော်ရဲ့အရေးကြီးဆုံးသောပြဿနာတစ်ခုကတော့ဖွဲ့စည်းပုံပြင်ရေးကိုကောင်းကောင်းမွန်မွန်မလုပ်ခဲ့တာပါ။ရွေးကောက်ခံတဲ့တပ်မတော်သားတွေညှိနှိုင်းပြီးဖွဲ့စည်းပုံကိုဖြစ်တင့်ဖြစ်တိုက်တဲ့အနေအထားပြင်ဖို့စ조사ရမှာကိုဖွဲ့စည်းပုံပြင်ဆင်ရေးကော်မတီတဲကနေတပ်မတော်သားတွေကိုရောအခြားပါတီဝင်တွေကိုပါထုတ်ပေးသူရဦးရွှေမန်းသဘောကျတာကိုပဲပြင်ဖို့ပြည်ခိုင်ဖြိုးပါတီကလုပ်ခဲ့တာပါ။နောက်ဆုံးတက်မတော်ဘက်ကပဲပယ်ချခဲ့ပြီးဘာတစ်ခုမှအရာမထင်ခဲ့ပါဘူး
။လွတ်တော်နောက်ဆုံးနေ့ဇန်နဝါရီ28ရက်နေ့မှာသမရဦးသိန်းစင်ရော ူရဥရှိမှန်ပါစကားပြောကြပါတယ်သမရဦးသိန်းစင်ကထိတ်တန့်ရင်ဆိုင်မှုများကြုံတွေ့ရတော့လဲပုံကိုယ်ရေးထိခိုက်နာကျင်မှုများကိုမေ့ပျောက်၍သီးခံဆောင်ရွက်ခဲ့တယ်ဆိုပြီးပြောခဲ့သလိုသူရဥရှိမှန်ကလည်းကြိုးစားရင်ကြိုးစားရင်နဲ့ကျွန်တော်မှလည်းဒဏ်ရာတန်ရက်တွေအများကြီးရပါတယ်ဒီလိုပဲကျွန်တော်နဲ့နီးစပ်သူတွေလည်းဒဏ်ရာတန်ရက်တွေအများကြီးရပါတယ်လို့ပြောဆိုခဲ့ပါတယ်ဒါလွတ်တော်တဲ့အစိုးရအဖွဲ့ဖြစ်ပွားခဲ့တဲ့ဂိုင်းကရတိုက်ပွဲကိုထင်ဟပ်စေတဲ့စကလုံးတွေဖြစ်ပါတယ်အားလုံးကိုခြုံငုံသွန်းသက်လိုက်ရင်ကုံလွန်ခဲ့တဲ့လွတ်တော်သက်တမ်းဟာပြည်သူဆန္ဒလွတ်တော်ဆန္ဒဆိုတာထက်ကိုကျိုးစည်းဝါးနဲ့ဂိုင်းကရတိုက်ပွဲတွေပိုပြီးလွှမ်းမိုးခဲ့တဲ့လွတ်တော်လို့သတ်မှတ်ရင်ပိုနီးစပ်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်